ယောဟန်အခိုင်3အခန်းငယ်1မှ8ကြားမှာဖော်ပြထားတဲ့အချက်ကိုလေ့လာကြပါစို့ယောဟန်အခိုင်3အခန်းငယ်1မှ8အထိကိုကျွန်တော်ဖတ်ပြပါမယ်ယူဒလူတို့တွင်အရာရှိဖြစ်သောနီကိုဒင်အမည်ရှိသောဖာရိရှဲတစ်ယောက်သည်ညအခါယေရှုထံသို့လာ၍အရှင်ဖျားကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖျားသခင်၏အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဘုရားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏ဟုလျှောက်တော်ယေရှုကဒုတိယမွေးခြင်းကိုမခံတော်သူမည်သည်ကဘုရားသခင်၏နိုင်ငံတော်ကိုမမြင်ရဟုငါအမှန်အကန်ဆိုသည်ဟုပြန်၍မိန့်တော်မူ၏နီကိုဒင်ကလည်းအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမိဝန်တဲသို့တဖန်ဝင်၍မွေးခြင်းကိုခံနိုင်ပါမည်လောဟုလျှောက်၏ယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကဖျားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန်ဆို၏ဇာတိပကတိမွေးသောအရာသည်ဇာတိပကတိဖြစ်၏ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏ဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်လေသည်အလိုရှိတိုင်းတွာလာ၏လေဤအတန်ကိုသင်သည်ကြားရသောလေအဘယ်အရက်ကဖြစ်သည်အဘယ်အရက်သို့တွာသည်ကိုမသိနိုင်ထိုနည်းတူဝိညာဉ်တော်မွေးသောသူဖြစ်သည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာယေရှုဖခင်ကဒုတိယမွေးခြင်းအကြောင်းကိုပြောပြတော်မူပါတယ်ခရိယန်လို့ကိုယ့်ကိုယ်ကိုပြောတဲ့သူတွေထဲမှာဒုတိယမွေးခြင်းကိုနားမလည်ကြတဲ့သူများစွာရှိနေပါတယ်ဒုတိယမွေးခြင်းဟာဖခင်သခင်နိုင်ငံတော်ကိုဝင်ရဖို့မရှိမပြက်လူအကြောင်းယေရှုဖခင်ကအတိအလင်မိန့်တော်မူပါတယ်တစုံတစ်ယောက်သောသူကသူ့ကိုယ်သူဘာပြောပြောဒုတိယမွေးခြင်းကိုမခံရဘူးဆိုရင်တော့ဖခင်သခင်နိုင်ငံတော်ကိုဝင်ဖို့မပြောနဲ့မင်းကိုမမြင်ရဘူးလို့ယေရှုဖခင်ကအတိအလင်မိန့်တော်မူပါတယ်ဖယားတခင်နိုင်ငံတော်ကိုမဝင်ရဘူးဆိုရင်ဘယ်နေရာကိုရောက်မှာလဲငရဲပီကလွဲရင်အခြားနေရာမရှိဘူးအဲ့ဒီတော့ငရဲကနေလွတ်မြောက်ပြီးဖယားတခင်နိုင်ငံတော်ကိုဝင်ရဖို့မရှိမဖြစ်လိုအပ်တဲ့ဒုတိယမွေးခြင်းအကြောင်းကိုဂယုတစိုက်လေ့လာမှတ်သားကြပါစို့ယောဟန်အခိုင်3အခန်းငယ်1မှ2ကြားမှာယူဒလူတို့တွင်အရာရှိဖြစ်သောနီကိုဒင်အမည်ရှိသောဖာရိရှဲတစ်ယောက်သည်ညအခါယေရှုထံသို့လာ၍အရှင်ဖျားကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖျားသခင်၏အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဖျားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏လို့နီကိုဒင်ကယေရှုကိုလာပြောပါတယ်နီကိုဒင်ဟာယူဒခေါ်ဣတိလလူတို့ရဲ့ဓမ္မဆရာစန်ဟစ်ဒရန်လို့ခေါ်တဲ့ယူဒတရားလွတ်တော်အဖွဲ့ဝင်ဖြစ်တဲ့အပြင်ဖာရိရှဲလို့ခေါ်တဲ့ယူဒဘာသာရေးခေါင်းဆောင်တဦးလည်းဖြစ်ပါတယ်ယူဒတရားလွတ်တော်အဖွဲ့ဝင်များဟာယူဒလူတို့ရဲ့လူမှုရေးနယ်ပယ်မှာဩဇာအာဏာအရှိဆုံးယူဒလူတို့ကိုစီမံအုပ်ချုပ်သောအဖွဲ့ဖြစ်ပါတယ်ဖာရိရှဲဆိုတာယူဒဘာသာရေးနဲ့ဒလိထုံတန်းစင်လာတွေကိုကာကွယ်စောင့်ထိုင်းတဲ့ယူဒဘာသာရေးကောင်းဆောင်တွေဖြစ်ကြပါတယ်။နီကိုဒင်ဟာယူဒလူမျိုးထဲမှာထင်ရှားတဲ့ဘာသာရေးနဲ့လူမှုရေးကောင်းဆောင်တဦးဖြစ်ပါတယ်။ယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်နီကိုဒင်ဟာညအချိန်မှာယေရှုထံကိုလာပြီးဆရာကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖျားသခင်အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဖျားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏လို့ယေရှုကပြောခဲ့ပါတယ်။နီကိုဒင်ကယေရှုကိုလေးစားသမှုပြတဲ့အနေနဲ့ဆရာလို့ခေါ်လိုက်ပါတယ်။ယေရှုအမှန်တကယ်ဘသူလဲဆိုတာကိုနီကိုဒင်မသိသေးဘူး။နီကိုဒင်နဲ့ကျန်တဲ့ယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်များကယေရှုပြတော်မူသောနမိတ်လက္ခဏာများကိုထောက်ပြော့ယေရှုဟာဖခင်သခင်စေလွတ်တော်မူသောဆရာတစ်ပါးလို့ထင်ခဲ့ကြပါတယ်။ယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်နီကိုဒင်ဟာညအချိန်ကြီးမှာဘာကြောင့်ယေရှုထံကိုလာရတာလဲ။ သူလာရတဲ့အကြောင်းရင်းကိုမပြောပေမဲ့ယေရှုဖခင်ကတည်တော်မူပါတယ်။ယောဟန်အခိုင်နှစ်အခန်းငယ်25အရာယေရှုဟာလူတို့ရဲ့စိတ်နှလုံးထဲမှာရှိသမျှကိုတည်တော်မူသောဖခင်ဖြစ်တော်မူသောကြောင့်နီကိုဒင်ရဲ့စိတ်နှလုံးကိုယေရှုတည်တော်မူပါတယ်။သူလာရတဲ့အကြောင်းရင်းကိုစကားတခွန်းနဲ့မျှယေရှုကိုမပြောပြခင်ယေရှုကအပြည့်ပေးတော်မူပါတယ်။ဒုတိယမွေးခြင်းကိုမခံတော်သူမိသည်ကဖခင်သခင်ဤနိုင်ငံတော်ကိုမမြင်ရလို့နီကိုဒင်ကိုယေရှုမိန့်တော်မူပါတယ်။ယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုနီကိုဒင်မသိခဲ့ဘူး။ယေရှုကတော့အခန်းငယ်30အရနီကိုဒင်ဟာဣသီလလူတို့ရဲ့ဓမ္မဆရာဖြစ်တဲ့အကြောင်းကိုသိတော်မူပါတယ်။ယောဟန်အခိုင်နှစ်အခန်းငယ်24နဲ့25မှာယေရှုဖခင်ဟာခတ်သိမ်းသောလူတို့နဲ့ခတ်သိမ်းသောလူတို့ရဲ့စိတ်နှလုံးကိုသိတော်မူသောသူဖြစ်ကြောင်းကျွန်တော်တို့တွေ့ခဲ့တဲ့အတိုင်းမိမိနဲ့တခါမှတွေ့ဆုံခြင်းမရှိသေးတဲ့နီကိုဒင်ကိုယေရှုသိတော်မူပြီးနီကိုဒင်ရဲ့စိတ်နှလုံးထဲမှာရှိသမျှကိုလည်းယေရှုသိတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။နီကိုဒင်ရဲ့စိတ်နှလုံးကိုသိတော်မူသောယေရှုကဒုတိယမွေးခြင်းကိုမခံတော်သူမိသည်ကဖယားသခင်ဤနိုင်ငံတော်ကိုမမြင်ရလို့နီကိုဒင်ကိုအတိအလင်းမိန့်တော်မူပါれယေရှုရဲ့တုံ့ပြန်ချက်စကားတော်အရနီကိုဒင်ဟာကယ်တင်ခြင်းမရရှိတဲ့သူနောင်ဘဝစိတ်ချမှုမရှိတဲ့သူဖြစ်ကြောင်းကျွန်တော်တို့သိရပါれနီကိုဒင်ဟာယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်ယူဒလူတို့ရဲ့အမြင်မှာအကျင့်သီလတမာတိရှိတဲ့သူယူဒလူတို့ရဲ့ကောင်းကျိုးအတွက်လောက်ဆောင်ပေးတဲ့သူယူဒဘာသာကိုကာကွယ်စောင့်ရှောက်တဲ့သူယူဒလူတို့ရဲ့ယုံသေးလေးစားခြင်းကိုခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သို့သောနီကိုဒင်ဟာနောင်ဘဝစိတ်ချမှုမရှိတဲ့သူဖြစ်ပါတယ်။ကျွန်တော်တို့အတွက်သင်ခန်းစာကဘာလဲဆိုရင်လူမှုရေးနဲ့ဘာသာရေးလောက်ဆောင်ချက်ကလူတို့ကိုနောင်ဘဝစိတ်ချမှုမပေးနိုင်ဘူးဆိုတဲ့အချက်ပါပဲ။ဒါဟာဒီကနေ့အထိမှန်ကန်နေတဲ့တရားဖြစ်ပါတယ်လူမှုရေးနဲ့ဘာသာရေးကိုစ조사လှုပ်ဆောင်နေကြတဲ့သူတို့ကိုနောင်ဘဝစိတ်ချမှုရှိပြီလားလို့သွားပြီးတော့မေးကြည့်ပါတိကျတဲ့အပြေကိုသူတို့မပေးနိုင်ပါဘူးအကောင်းဆုံးကိုတော့သူတို့မျှော်လင့်ထားကြပေမဲ့နောင်ဘဝမှာသူတို့ဘာတွေဖြစ်မယ်ဘယ်ကိုရောက်မယ်ဆိုတဲ့တိကျတဲ့အပြေကိုတော့သူတို့မပြောနိုင်ကြဘူးဘာကြောင့်လဲဆိုရင်လူတို့ရဲ့နောင်ဘဝစိတ်ချမှုဟာလူမှုရေးဘာသာရေးလှုပ်ဆောင်ချက်တွေနဲ့ရယူပိုင်ဆိုင်နိုင်တဲ့အရာမဟုတ်ဘူးလူတို့ရဲ့နောင်ဘဝစိတ်ချမှုဟာလူသားအချင်းချင်းပေးလို့ရတဲ့အရာလည်းမဟုတ်ဘူးလူတို့ရဲ့နောင်ဘဝစိတ်ချမှုဟာလူမှုရေးနဲ့ဘာသာရေးလှုပ်ဆောင်ချက်တွေကြောင့်ရနိုင်တဲ့အရာဖြစ်ခဲ့ရင်နီကိုဒင်ရရှိမှသိချပါတယ်ဘာကြောင့်လဲဆိုရင်နီကိုဒင်ဟာလူမှုရေးနဲ့ဘာသာရေးကိုစ조사ပြီးတော့လှုပ်ဆောင်နေတဲ့သူဖြစ်ပါတယ်။အသက်အရွယ်အဖြစ်ကြည့်မယ်ဆိုရင်လေတတိယအရွယ်လူအိုပိုင်းဖြစ်နေပါပြီ။သူ့ရဲ့ဘဝတစ်လျှောက်လုံးမှာလူမှုရေးနဲ့ဘာသာရေးကိုလှုပ်ဆောင်ခဲ့ပေမဲ့နောင်ဘဝစိတ်ချမှုသူ့မှာမရှိခဲ့ဘူး။ယူဒဘာသာရေးကောင်းဆောင်နီကိုဒင်ဟာမိမိကိုယ်တိုင်နောင်ဘဝစိတ်ချမှုမရှိတဲ့သူဖြစ်တဲ့အတွက်သူ့ရဲ့တရားနာပရိသတ်တွေဟာလေနောင်ဘဝစိတ်ချမှုမရှိတဲ့သူတွေပဲဖြစ်နေကြမယ်ဆိုတာကျွန်တော်တို့ခံမှန်းလို့ရပါတယ်။နောင်ဘဝစိတ်ချမှုဒီဟူသောအပြစ်ငရဲကနေလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်ကိုဝင်စားရတဲ့အခွင့်ဟာလူတို့ရဲ့ဘာသာတရားကြင့်ကြံအားထုတ်မှုလူမှုရေးလှုပ်ဆောင်ချက်တွေကြောင့်ရရှိပိုင်ဆိုင်နိုင်တဲ့အရာမဟုတ်ဘူး။လူသားအချင်းချင်းပေးလို့ရတဲ့အရာလည်းမဟုတ်ဘူး။ဒုတိယမွေးခြင်းကိုခံတော်သူတို့သာရရှိနိုင်ကြောင်းယေရှုဖခင်ကနီကိုဒင်ကိုအတိအလင်းပြောပြတော်မူပါれယေရှုကဒုတိယမွေးခြင်းကိုမခံတော်သူမိသည်ကဖခင်သခင်၏နိုင်ငံတော်ကိုမမြင်ရလို့နီကိုဒင်ကိုမိန့်တော်မူတဲ့အခါနီကိုဒင်ကနားလည်သလားဆိုရင်နားလည်တဲ့ပုံမပေါ်ပါဘူးအခန်းငယ်လေးမှာအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမြင့်ဝန်းထဲသို့တပံဝင်၍မွေးခြင်းကိုခံနိုင်ပါမည်လောဟုလျှောက်၏အခန်းငယ်၅မှာယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမိသည်ကဖခင်သခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန်ဆို၏လို့မိန့်တော်မူပါれယေရှုရဲ့ပြောပြတော်မူချက်အရဒုတိယမွေးခြင်းဆိုတာ ရေနဲ့ဝิญဉ်တော်မွေခြင်းဖြစ်ပါတယ်အဲဖက်အခိုင်းငါအခန်းငယ်29မှာဖယားသခင်နှုတ်ကပတ်တော်ဟာလူတို့ရဲ့ဝิญဉ်ကိုတန့်ရှင်းစေတဲ့ရေလို့ပြောထားပါတယ်အဲဖက်အခိုင်းငါအခန်းငယ်29အရရေနဲ့ဝิญဉ်တော်မွေခြင်းဆိုတာနှုတ်ကပတ်တော်အားဖြင့်လူတို့ရဲ့ဝิญဉ်ကိုတန့်ရှင်းစင်ကြယ်စေတော်မူသောတန့်ရှင်းသောဝิญဉ်တော်ဖယားရဲ့အလုပ်ဖြစ်ကြောင်းကျွန်တော်တို့တွေ့ရပါတယ်အဲဒီတော့ဒုတိယမွေခြင်းဟာလူတို့ဘက်ကလုံနိုင်တဲ့အရာလူတို့ဘက်ကတတ်နိုင်တဲ့အမှုမဟုတ်ဘူးဆိုတာကိုကျွန်တော်တို့တွေ့ရပါတယ်အမေမွေးတော့ကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဘာတစ်ခုမှမပါတဲ့ကဲ့သို့ဝิญဉ္ဇတော်မွေးခြင်းဆိုတာကျွန်တော်တို့ဘက်ကလှုပ်ဆောင်ချက်ဘာတစ်ခုမှမပါဘူးရေနဲ့ဝิญဉ္ဇတော်မွေးခြင်းဆိုတာတန့်ရှင်းသောဝิญဉ္ဇတော်ဖခင်ရဲ့အလုပ်ဖြစ်တဲ့အကြောင်းအခန်းငယ်၈မှာယေရှုဖခင်ကရှင်းပြတော်မူပါတယ်လေကိုကျွန်တော်တို့ထိမ့်ချုပ်လို့မရတယ်လို့ဝิญဉ္ဇတော်မွေးခြင်းကိုကျွန်တော်တို့ထိမ့်ချုပ်လို့မရဘူးဝิญဉ္ဇတော်ကမိမိအလိုတော်ရှိသောသူတို့ကိုဒုတိယမွေးခြင်းကိုပေးတော်မူပါတယ်လေကိုကျွန်တော်တို့ရဲ့မျက်စိနဲ့မမြင်ရပေမဲ့လေရဲ့အကျိုးသက်ရောက်မှုကိုတော့ကျွန်တော်တို့မြင်ရပါတယ်ထို့နည်းတူဝิญဉ္ဇတော်မွေးခြင်းကိုကျွန်တော်တို့မျက်စိနဲ့မမြင်ရပေမဲ့ဝิญဉ္ဇတော်မွေးသောသူတို့ရဲ့ပြောင်းလဲသောအတ္တတာကိုကျွန်တော်တို့မြင်နိုင်ပါတယ်ဖယားသခင်မကြိုက်တဲ့အလုပ်ကိုမလုပ်တော့ဘူးဖယားသခင်မကြိုက်တဲ့သွားနေကြနေရာကိုမသွားတတ်တော့ဘူးပြောနေကြမှုတာကိုမပြောတော့ဘူးစသဖြင့်အပြစ်ငရဲကနေလွတ်မြောက်ပြီးအမင်္ဂလာအပေါင်းနဲ့အကင်းဝေးရာဖယားသခင်နိုင်ငံတော်ကိုဝင်နိုင်ဖို့အတွက်ဆိုရင်ဒုတိယမွေးခြင်းကိုခံဖို့လိုအပ်ပါတယ်ဒုတိယမွေးခြင်းဆိုတာလူတို့ရဲ့ဘာသာရေးလူမှုရေးလှုပ်ဆောင်ချက်တွေကြောင့်ရရှိနိုင်တဲ့အရာမဟုတ်ဘူးဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာတွေကယေရှုခရစ်တော်ရဲ့ကယ်တင်ခြင်းအကြောင်းကိုကြားနာပြီးဖယားသခင်စံချိန်စံနှုန်းကိုမမီနိုင်တဲ့ကိုကုသူကိုအမိပြုမဲ့အစားလူတို့ရဲ့အပြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူသောယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံဖို့အစဉ်သင့်ရှိပြီးယေရှုဖယားထံကယ်တင်ဖို့တောင်းလျှောက်တော်သူတိုင်းကိုဝิญဉ္ဇတော်ကဒုတိယမွေးခြင်းကိုပေးတော်မူပြီးနောင်ဘဝစိတ်ချမှုကိုပေးတော်မူပါれ။နောင်ဘဝအသက်အာမခံချက်ကိုပေးနိုင်သောဘုရားကိုမိတ်ဆွေရှာနေတယ်ဆိုရင်ယခုကြားနာသောယေရှုဘုရားရဲ့ကယ်တင်ခြင်းတည်ငောင်းဟာမိတ်ဆွေအတွက်ပါ။ကိုယ့်ရဲ့အခြေအနေမှန်ဖြစ်တဲ့ကိုယ်သူတပည့်ငရဲတပည့်သာဖြစ်နေကြောင်းနားလည်ဝန်ခံပြီးယေရှုဘုရားထံကယ်တင်ဖို့တောင်းလျှောက်ရင်ယေရှုဘုရားကမိတ်ဆွေကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုတဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။